ပြစ်ခတ်ရစဲရေးစာချုပ် NCA အတွက်မြမစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဘွဲ့ကိုဩဂုတ်လ17ရက်နေ့ကတီချာကမ်းလှမ်းခဲ့ပြီးတဲ့နောက်ကရင်လက်နက်ကိုင်အဖွဲ့စည်းတွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတက်မတော် DKBA ကရင်ငင်းငင်းကောင်စီ KPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့က NCA စာချုပ်မှာသဘောတူလက်မှတ်ရေးထိုးသွားမယ်ဆိုတဲ့ကြေညာချက်ကိုဩဂုတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ KNU အနေနဲ့ဒီလိုတိုင်းရင်းသားအဖွဲ့3-4ဖွဲ့တွေနဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးဖို့အစီအစဉ်မရှိပဲအားလုံးပါဝင်နိုင်ရေးဥဆောင်ကြိုးပမ်းနေကြောင်း KNU ဒုဥက္ကဋ္ဌနော်စီဖိုရာစင်က VOA ကိုအခုလိုပြောပါတယ်။
အဲ့ဒါကတော့ကျမတို့လေးဖွဲ့လားငါးဖွဲ့လားထိုးတာကတော့ကျမတို့ဆုံးကြချက်မရှိဘူး။ကျမတို့ကတော့အခြားတိုင်းရင်းသားအဖွဲ့တွေလည်းအတူတူပါထိုးမယ်လို့အဲ့ဒါဆုံးဖြတ်တာရှိတယ်။ဒါမဲ့ဒီလေးဖွဲ့လားပဲငါးဖွဲ့လားပဲထိုးတာကတော့ကျမတို့ကဆုံးကြချက်မရှိဘူး
။ဟုတ်ကဲ့တစ်ဖက်မှာတော့ဒီ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူစေးဖိုးကဒီမြမအစိုးရနဲ့ NCA မှာလက်မှတ်ရေးထိုးဖို့သဘောတူတယ်ဆိုပြီးတော့လက်မှတ်ရေးထိုးထုတ်ပြန်ထားတာဆိုတော့ KNU ထဲမှာပဲဆီယမားတို့ချင်းချင်းသဘောထားကွဲလွဲနေတယ်လို့ယူဆနိုင်မလားရှင
်ဟောကျမတို့ဆုံးဖြတ်ချက်ကတော့ဟောသဘောလေအဲ့ဒါလားဟောမှာကျမတို့ဆုံးဖြတ်ချက်ကတော့ထိုးမယ်လို့သဘောထားရှိတယ်ဗျလေဒါပေမဲ့အခြားတိုင်းအစားအတူတူကထိုးမယ်လို့အဲ့ဒါကသဘောထားရှိတယ်ဗျဒါပေမဲ့the purchase in the price တုံးမလို့ဖက်တော့အဲ့ဒါကမရှိဘူးဟုတ်လားအဲ့ဒါမရှိတဲ့အပေါ်မှာကတော့ကျမတို့ကတော့ဘယ်လိုဘယ်လို price နဲ့ဆိုတာကတော့ကျမတို့ဆင်းနေတာမှဖြစ်တယ
်ဒီတော့တွင်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံဆိုင်ရာပြည်ထိုင်တပ်အမတ်ကြီးနဲ့တိကျတဲ့ရပိုင်းတွင်နေပြည်တော်မှာတွေ့ဆုံရမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA မှာလက်မှတ်ရေးထိုးပြီးရင်သူတို့ရဲ့လက်နက်တွေကိုဖျက်သိမ်းရမယ်ဆိုတဲ့သဘောထားပြောဆိုခဲ့တာပါ။ဒီသဘောထားနဲ့ပတ်သက်လို့သူတို့အနေနဲ့လက်မခံနိုင်ကြောင်း North Sea Phora စင်ကပြောပါရစေ
။အဲ့ဒါကတော့ကျမတို့ကစုစမ်းတဲ့ sponsor ကတော့ကလက်မခံဘူး။ SSR နဲ့ဒီကြည့်ကြည့်အစ်စာနဲ့အမြဲပဲဒီလို့ပြောတာပါ။အဲ့ဒါလုပ်မယ်ဆိုရင်တော့အဲ့ဒါတော့လက်မဖြစ်နိုင်ဘူးပေါ့။လက်မခံဘူးပေါ့
။ KNU အပါဝင်အခြားတိုင်းသားလက်နက်ကိုင်ဖွဲ့တွေဟာNCA စာချုပ်မှာအလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ21ရက်နေ့ကနေ23ရက်နေ့ထိ3ရက်တာဆွေးနွေးညှိနှိုင်းနေကြပါရရှင်